ရန်ကုန်တိုင်းစိုင်းတာယာမြို့နယ်ကစိုင်ကမ်းပေါင်း200နီးပါးရှိတဲ့စီပင်စည်တစ်ခုနဲ့အင်အားတချို့ကိုစစ်ကောင်စီတပ်ဖွဲ့တွေကကြိုတင်အသိမပေးဘဲနဲ့လူဝေအားအလုံးအင်းနဲ့ဒီကနေ့မနက်ပိုင်းမှာဖြိုဖျက်လိုက်ပါတယ်။ကျူးကျော်အင်အားတွေကိုအာဓမအင်အားသုံးပြီးတော့ရှင်းလင်းနေတဲ့အပေါ်မှာကုလလုံးကျုံရဲ့ဒီလူခွေရာရှိတွေဘက်ကဝေဖန်နေတဲ့ကြားကပဲဒီလိုမျိုးနောက်ထပ်ဖြစ်ရထပ်ပြီးတော့ကြုံလာရတာဖြစ်ပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုငင်းချမ်းပြောပြပေးပါရှင်။
လိုင်တာယာမြို့နယ်6ရက်ကွက်ကဝေဖြိုးဟင်းစည်းကိုစစ်ကောင်စီတပ်ဖွဲ့တွေဥဆောင်ပြီးလူဝင်အားအလုံးအင်းနဲ့ဒီနေ့6ရက်မနက်ပိုင်းမှာဖျက်ပစ်လိုက်ပါတယ်။ဒီစည်းဟာလိုင်တာယာမြို့စတီကလေးကရှိခဲ့တာဖြစ်ပြီးဘာကြောင့်ဖျက်ရသလဲဆိုတဲ့အကြောင်းရင်းကိုတော့မသိရသေးဘူးလို့ဒေသခံတွေကပြောပါတယ်။ဈေးပတ်ဝန်းကျင်ကအုတ်နဲ့အခိုင်မှာစောက်ထားတဲ့လူနေအိမ်တွေကိုလည်းဆက်ရဲနေရသုံးပြီးဖြိုချပစ်တယ်လို့အဲ့ဒီစည်းကဆိုင်းပိုင်ရှင်တူက VOA ကိုပြောပါတယ်။
ဆရာမတော်ကဆက်လို့လာလို့ရှိတယ်။တတိယဝင်ချလာတော့ဆက်ကြရတယ်။အဲ့လိုထုတ်ပြရတဲ့ဆိုကြ။အဲ့ဒီဒီရဲ့အပတ်လည်းဒီကအပတ်ကတော့ဒီလိုမျိုးတာလူတွေရေရွှေ့လို့။ဒီကချပြတဲ့ကတော့သူ့မဟုတ်လို့ချပြတာတော့ဒီလူကဆန်သားကြတာဘယ်လိုရှိရလဲဆိုတော့တကယ်လို့ချက်နေဆိုလို့ရှိရင်တော့သူ့ကိုချပြတော့ဒီလေးတူလို့။ဒီကမှတတိယပြရအစိုးရကဒုံးလာကြတယ်လို့ပြောရေးပေါ့နော်
။စစ်ကားနှစ်စီးမြို့နယ်မှုကားတစ်စီးရဲနယ်ထိန်ကားတစ်စီးအရာရှိကားတစ်စီးစီမင်သားရအမိုက်တဲကား6စီးမြေတဲရန်နီးယားတစ်စီးစားတဲ့ကားတွေအပြင်ဒုတ်တာကင်ဆောင်ထားတဲ့လူဝင်အများအပြားပါတယ်လို့ဈေးသူဈေးသားတွေက VOA ကိုပြောပါတယ်။အနီးနားမှာဓာတ်ပုံရိုက်နေတဲ့လူငယ်3ယောက်ကိုလည်းရဲတွေကဖမ်းသွားပါတယ်။အဖြတ်ခံရတဲ့အထင်မှာစက်ရုံမှာအလုတ်ဆင်းနေတဲ့အလုတ်သမားတွေရဲ့အဆောင်တွေလည်းပါသွားပါတယ်။ဒီမြင်ကွင်းတွေကြောင့်အမျိုးသမီးတူဦးကတော့ကြောက်လန့်ပြီးတေဆုံးခဲ့တယ်လို့ဒေသခံတူဦးကပြောပါတယ်။အဲရှင
်းပြောလို့ရှိရင်ဒီဈေးကတော့ပတ်တော်ကျေးဇူးတခုနော်။ဈေးကတော့ရုပ်ရက်နေသွားတယ်ဟုတ်လား။
လူရည်200ကျော်နေထိုင်တဲ့ဒဂုံမျိုးသိအရှိပိုင်းတဝဲကြောင်အမိုက်ပုံနာကကျူးကျော်ရက်ကွက်တစ်ခုကိုလည်းဒီနေ့အပြီးဖြတ်ပေးရမယ်လို့စစ်ကောင်စီရဲ့စီပင်သားရဌာနကအတိပေးစာပေးပို့ထားပါတယ်။ကျူးကျော်ရက်ကွက်ဆိုပေမဲ့အဲ့ဒီနေရာကိုသူတို့ဝယ်ပြီးနေထိုင်ခဲ့ရတာပါ။နောက်တနေရာကိုချက်ချင်းပြောင်းရွှေ့ဖို့အခက်အခဲတွေရှိနေတယ်လို့အဲ့ဒီမှာနေတဲ့သူတူက VOA ကိုပြောပါတယ်။
ကျွန်တော်တို့မြန်မာပြည်သားတွေဒီကမြန်မာမောင်အနေနဲ့မြန်မာပြည်ကြီးပြည်သူတွေလာတော့လူတွေပြေးပြီးတော့မြန်မာမျိုးကလည်းမောင်းထုတ်ရတဲ့အချိန်ကြတာကြီးမောင်းခါပြီးတယ်မောင်းတော့လည်းပြောလို့ပါဘူးအဲဒါကျွန်တော်တို့အရှင်ကြီးပြောချင်တာကတော့ဗျာကျွန်တော်တို့ပြည်သူတွေဝယ်ကြလဲငွေမရှိပြီးကြလဲဒီမရှိနှားကြလဲငွေမရှိဆိုတဲ့ဘဝပေါ့ပြုတ်ကူနေခဲ့တဲ့နေရာကြီးကျွန်တော်ဝယ်ထားရတာဗျာ
စီပင်သားရဌာနကပေးပို့တဲ့အတိပေးစာမှာတော့လူကြီးမင်းကျူးကျော်အစာဦးကိုဖြတ်သိမ်းပြောင်းရွှေ့ရန်အကြောင်းကြားအပ်ပါသည်ဆိုတဲ့စာကိုရေးသားထားပြီးမလိုက်နိုင်ဘူးဆိုရင်စီပင်သားရဥပဒေအတိုင်းအရေးယူသွားမယ်လို့ပြောပါတယ်။လိုင်သားရကကျူးကျော်နေအိမ်တွေကိုအော်တိုဘားလ28ရက်ကစပြီးစစ်ကောင်စီတပ်တွေရှင်းလင်းနေတာပါ။အဲဒီနောက်တကုံစိတ်ကမ်းမြို့နယ်ကကျူးကျော်အိမ်ယာတွေကိုဆက်လက်ရှင်းလင်းခဲ့ပါတယ်။အဲဒီနောက်မှာတော့တဝဲကြောင်အမိုက်ပုံဝင်းကျင်ကိုရှင်းလင်းနေတာပါ။မနေ့ပြန်ဒီဇင်ဘာ9ရက်နေ့မှာတော့ပဇွန်တော်မြို့နယ်ချောင်းနီးတဝိုက်ကအင်ဂျင်တွေကိုလည်းရှင်းလင်းသွားဖို့စာပေးပို့ထားကြောင်းဒေသခံတွေကပြောပါတယ်။မျိုးတော်တန်ရှင်ရေးဆိုတဲ့အကြောင်းပြချက်နဲ့ကျူးကျော်အင်အားတွေကိုရှင်းလင်းနေတာဟာနိုင်ငံတကာလူ့အခွင့်အရေးဥပဒေတွေကိုချိုးဖောက်ရာရောက်တယ်လို့ကုလလူ့အခွင့်အရေးရာရှိတွေကဒီရက်ပိုင်းနှင်းမှာပြောထားပါဗျ။ဒါတွေကိုချက်ချင်းရပ်တန့်ဖို့ကိုလည်းသူတို့ကတောင်းဆိုထားတာပါ။စိုးရိမ်စရာအခြေအနေတွေမဖြစ်အောင်ကျူးကျော်နေထိုင်သူတွေနဲ့ဆွေးနွေးပြီးအဖြေရှာဖို့ကိုလည်းကုလသမဂ္ဂအထူးကိုယ်စားလှယ်တွေရဲ့ဒီရက်ပိုင်းကြေညာချက်မှာရေးသားထားပါဗျခင်ဗျာ။